Welcome to the Voice of America in Burmese.
Begin again, Mingla Piwara, Manakin Pijabazi. Bio American, Diana Town, the Setoguni, Febuila Chowye, Tanila, Manakin, season we go. American Mirazu, Washington, D.C., Muro Gani.
လိုင်းတို့မီတာ32လေးဆက်ကိုတို့ကနေVOA ရဲ့Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ပူရဲပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသရပါပြီခင်ဗျာ။ဒီမှာဒီကနေ့မနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ကျွန်တော်အောင်လင်းဦးပါ။သတင်းတွေကိုကိုကမောင်ဆုံးမနေ့တူပြောပြပေးပါမှာ။ဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ကျူးကျော်စင်တင်ပတ်လည်ပြင်းတဲ့တိုက်ဆိုင်ပြီးရုရှားကထိုးစစ်ဆင်တဲ့န အချင်းအငင်းပွားနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာတွေသတင်းတွေကိုပြောပြပေးမှာပ
ါဟုတ်ကဲ့ပါသတင်းတွေအပြီးမှာသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကနားဆင်ရမယ့်နမူနာတစ်ခုကတော့
ပြည်ငယ်၄ခုကနေပြီးတော့သူမောင်ကိုပွဲစားတွေရဲ့အစီအစဉ်နဲ့တရားမဝင်ဘူးလားတဲ့အခုရပိုင်းထဲမှာစုစုပေါင်းတရားမဝင်နေမှာ103ဦးနဲ့လူမောင်ကိုပွဲစား
တွေနိုင်ငံနဲ့ကိုလို့လို့ကိုတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေနေ့စဉ်ဖန်စီခံရတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားကြရမှာပါအဲ့ဒီနောက်သတင်းပတ်စင်ကဏ္ဍတွေအနေနဲ့မြန်မာဒီမိုကရေစီရေးရာကပ္ပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍမြင်ကွင်းကျယ်မှတ်စုသူကြားဆံပြသတင်းများစတာတွေကိုလည်းတဝါကြီးနားဆင်ကြည့်ရှုကြရမှာပါ။ကဲအခုတော့နောက်ဆုံးရထိတ်တရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ပြောပြပေးပါမယ်
။ဒီဝိုင်လာ24ရက်နေ့ကျူးကျော်ဆစ်ဆာတဲ့နှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်ပြီးရုရှားကပြင်းထန်ထိုးစစ်ဆင်နိုင်ရည်ရှိတာကြောင့်ပြင်ဆင်ထားတယ်လို့ယူကရိန်းကပြောပါတယ်။စီးရီးယားအသင့်ဖြစ်မနေပေမဲ့ရုရှားကထိမှန်နေဖြစ်နေတိုက်ခိုက်မှုတွေလှုပ်လာနေတယ်လို့ယူကရိန်းကာကွယ်ဝန်ကြီးကပြောဆိုလိုက်တာပါ။ဖေဖော်ဝါရီလရုရှားကထိုးစစ်ဆင်နိုင်တယ်လို့ခန့်မှန်းပါတယ်။ထိမှန်သင်္ကေတသဘောဆောင်တဲ့ရှုထောင့်ကသုံးသပ်တာဖြစ်ပြီးစီးရဲရှုထောင့်အနေနဲ့ကတော့ယုတ်တိမရှိပါဘူး။သူတို့ဘက်ကဘာမှအသင့်အနေထားမရှိမိမဲ့လှုပ်လာမှာပါဆိုပြီးယူကရိန်းကာဝေးဝန်ကြီးအလက်ဆီရက်စနီကော့ဖ်ကသတင်းဝင်တွေနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။စစ်မှုလုပ်ငန်းတွေရှိရာဒွန်ဘတ်ဒေသကိုရုရှားကသိမ်းပိုက်ဖို့ကြိုးစားနေပြီးလက်နက်ချီတိုက်ပွဲတွေဖြစ်နေတဲ့ယူကရိန်းရှိဘက်မှာထိုးစစ်ဆင်လာနိုင်တယ်လို့2014ခုနှစ်ကရုရှားပိုင်ဖြစ်ဥပဒေမဲ့တွွင်ခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကုန်းလမ်းကြောင်းချက်တွင်နေအောင်တောင်ပိုင်းမှာထိုးစစ်ဆင်မဲ့အလားအလာရှိတယ်လို့လည်းပြောဆိုသွားပါတယ်။အိနေချင်းဘယ်လာရုစ်နိုင်ငံကစစ်ကမ်းတွေမှာရုရှားတပ်ဖွဲ့ဝင်12,000ရှိတဲ့အကြောင်းယူကရိန်းကာဝေးဝန်ကြီးကခန့်မှန်းတာကြောင့်ဒီရေအတွက်ဟာနိုင်ငံမြောက်ပိုင်းမှာအကြီးအကျယ်ထိုးစစ်ဆင်ရလောက်အောင်တော့အင်အားမများပါဘူး။သတင်းပတ်နဲ့ချီတိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့ဘကမှုမျိုးကိုတိမ့်ပိုက်ဖို့ကြိုးစားနေတဲ့ရုရှားတပ်တွေဟာနိုင်ငံရှိပိုင်းမှာတဖြည်းဖြည်းချင်းရှေ့တိုးလာနေတာဖြစ်ပါတယ်
။ဒီလဖေဖော်ဝါရီ24ရက်နေ့ဟာဆိုရင်ရုရှားကျူးကျော်တာတစ်နှစ်ပြည့်မှာဖြစ်တဲ့ယူကရိန်းနိုင်ငံကစစ်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကဒေသခံထောင်ပေါင်းများစွာအတွေ့လူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကအရှိန်မြှင့်ထောက်ပံ့နေကြပါတယ်။အဲ့ဒီအေဂျင်စီတွေကအထောက်ပံ့ပစ္စည်းတွေသဲဆောင်လာတဲ့မော်တော်ယဉ်တန်းတစ်ခုဟာစစ်ဖြစ်ပွားရာဒေသကအရေးပေါ်လိုအပ်နေတဲ့နေရာတွေကရှိတဲ့သူတွေကိုပြီးခဲ့တဲ့သတင်းပတ်ကရောက်သွားပါတယ်။အဲ့ဒီထက်ကကုန်ကား6စီးဟာယူကရိန်းနိုင်ငံအရှေ့ပိုင်းစစ်ဖြစ်ပွားနေတဲ့ဒွန်ညက်ဒေသနဲ့ဆယ်မိုင်အကွာတူရက်တက်စ်မြို့ကိုပြီးခဲ့တဲ့အင်္ဂါနေ့ကရောက်သွားပါတယ်။အဲ့ဒီမော်တော်ယဉ်တန်းဟာအရေးပေါ်ရွက်ပြင်တဲတွေစေးဝါးတွေရေနဲ့တခြားမရှိမဖြစ်အသုံးဆောင်တွေကိုသဲဆောင်သွားတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့ပြောရေးဆိုခွင့်ရှိသူယန်လက်ကပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကလည်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့ကုန်တင်ကား၅စီးဟာဇာပိုရီးယားဒေသကဟိုင်လီယာပိုလီမြို့ကိုရောက်ရှိလာပါတယ်အဲ့ဒီမြို့ကအတားအဆီးတွေနောက်ကန့်သတ်ထားတဲ့နေရာမှာလူ3,000လောက်ရှိနေပြီးလက်နက်ကြီးပစ်ခတ်မှုဒဏ်ကတွေကအကာအကွယ်မဲ့နေကြပါတယ်ခင်ဗျာ
ယူကရိန်းပေါ်ကျူးကျော်မှုတွေဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂ EU ကရုရှားနိုင်ငံထုတ်ဒီဇယ်စီနဲ့တခြားရေနံထွက်ပစ္စည်းတွေတင်သွင်းဝင်တင်းငွေနေနေကစ တားမြစ်လိုက်ပါတယ်ရုရှားပေါ်စွန့်ရင်အတွက်အားထားနေရတာကိုရှော့ချဖို့နဲ့ရုပ်ကျွင်းလောင်စာထုတ်လွှင့်မှုကနေရနေတဲ့ဝင်ငွေကိုဖျက်တောက်ဖို့ရည်ရွယ်ပြီးအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကတားမြစ်လိုက်တာပါ CIA အင်အား9နိုင်ငံနဲ့မဟာမိတ်ဒီမိုကရေစီနိုင်ငံတွေကရုရှားနိုင်ငံကရေနံတွေကိုဈေးနှိမ်ဝယ်ယူဖို့သတ်မှတ်ချက်နဲ့တူ EU ကတားမြစ်လိုက်တာလည်းဖြစ်ပါတယ်စွန့်ရင်ထုတ်လွှင့်မှုကအကျိုးအမြတ်တွေကိုစစ်ပွဲနဲ့ဗန်ဒါရီအတွက်ရုရှားကတုံးနေတာကိုရှော့ချနိုင်မှုနဲ့ဒီချိန်ထဲမှာတရုတ်အိန္ဒိယတို့လိုနိုင်ငံတွေအနေနဲ့ရုရှားရဲ့ဒီဇယ်စီတွေဆက်လက်တင်သွင်းရရှိနေပြီးကမ္ဘာဈေးကွက်မှာရုတ်တရက်ဈေးတွေတွန်းမသွားဖို့လည်း EU ကရည်ရွယ်ထားပါကွန်ပျူတာကားတွေစိုက်ပျိုးရေးနဲ့စက်ရုံတွေမှာဒီဇယ်စီကိုအထူးကသုံးစွဲကြတာကြောင့်နိုင်ငံတွေရဲ့ CO2 မှာအရေးပါပါတယ်ကိုဗစ်ကရောဂါကနေနယ်လန်ထူလာရာကဝယ်လွားတွေများပြီးထုတ်လွှင့်မှုကအကန့်အသတ်နဲ့သာရှိနေတာကြောင့်ဒီဇယ်စီဈေးတွေတဖြည်းဖြည်းပြန်တက်လာနေတာကြောင့်ကမ္ဘာတစ်လွှာမှာကုန်စင်းတုံးတက်လာရတဲ့အကြောင်းရင်းတစ်ခုလည်းဖြစ်လာနေပါတယ်
အီရန်နိုင်ငံအနှံ့ကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာထောင်ပေါင်းချီဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြစ်ဒဏ်လျှော့ပေါက်ခွင့်ပေးဖို့နိုင်ငံအုပ်ချုပ်အယာတိုလာအလီခါမေနီကတနင်္ဂနွေနေ့ကအမိန့်ပေးလိုက်တယ်လို့သတင်းမှာထွက်ပေါ်နေပါတယ်။အီရန်နိုင်ငံရဲ့1989ခုနှစ်အစ္စလာမစ်တော်လှန်ရေးနှစ်ပတ်လည်နေ့မတိုင်ခင်နှစ်စဉ်အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးတဲ့အစီအစဉ်အစိတ်တစ်ပိုင်းအနေနဲ့အမြင့်ဆုံးအာဏာပိုင်ကထုတ်ပြန်လိုက်တဲ့အမိန့်ကြောင့်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူထောင်ပေါင်းချီရှိတယ်ဆိုတာကိုအာဏာပိုင်တွေကဝန်ခံလိုက်တဲ့သဘောလည်းဖြစ်ပါတယ်။ပြပနဲ့ဆက်နွယ်သူတွေတရှုံမှုနဲ့အရေးခံထားရတဲ့သူတွေကတော့လူငင်းချမ်းသာခွင့်မှာအကျုံးမဝင်ဘူးလို့နိုင်ငံပိုင်သတင်းဌာနကထုတ်ပြန်ရမှာကြေညာထားတာပါ။မကြာသေးခင်ကဖြစ်ရတဲ့ဆက်နွယ်ပြီးဆွဆွဲခံထားရသူတွေအရေးယူအပြစ်ပေးခံရသူတွေထောင်ပေါင်းချီကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြစ်ဒဏ်သက်သာခွင့်ပြုဖို့နိုင်ငံအုပ်ဆောင်ကလက်ခံခဲ့တယ်လို့လည်းနိုင်ငံပိုင် IRNA သတင်းဌာနကအီရန်နိုင်ငံသို့ဖာရစီဘာသာစကားနဲ့ကြေညာခဲ့ပါတယ်။ဒါပေမဲ့ဒီသတင်းကိုနောက်ပိုင်းမှာအင်္ဂလိပ်ဘာသာနဲ့ကြေညာရမှာတော့မကြာသေးခင်ကအဒီကရုံးတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံထားရသူတွေအပါအဝင်ထောင်ပေါင်းချီရှိတဲ့အကျဉ်းသားတွေဆိုပြီးစကလုံးအထားသူကိုပြောင်းလဲကြေညာထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေမနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်နိုင်ငံကထောက်လိုင်းရေးအတွက်ယူရတယ်လို့တန်လျာရှိတဲ့မိုးပြံပူပေါင်းကြီးကိုအမေရိကန်ကပြစ်ချလိုက်တဲ့ပေါ်နိုင်ငံရေးအရာသဘောထားကွဲပြားမှုတွေထွက်ပေါ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ဆွေးရကတော့အန်ဒီယခင်းအောင်အတ္တလန်တိတ်သမုဒ္ဒရာပေါ်မှာပြစ်ချခဲ့တာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားတဲ့အချိန်မှာပဲအတိုက်ခံရီပက်ဘလစ်ကန်တွေကတော့အရေးကြီးတဲ့စစ်ပဆက်ရနေရာတွေပေါ်ကိုဖျက်ဆီးခဲ့တဲ့ပူပေါင်းကြီးကိုလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်လောက်ကလေးကပြစ်ချတင်တယ်လို့ပြောနေကြတာပါ။တရုတ်ပို့ဆောင်ရေးဝန်ကြီးပစ်ဘူရက်ကကတော့တရုတ်နိုင်ငံရဲ့လူရဲဟာတိုင်းပြည်ချုပ်ချာအာဏာကိုချိုးဖောက်မှုအဖြစ်လက်မခံနိုင်တဲ့အကြောင်းအမေရိကန်ရုပ်သံ CNN နဲ့မေးမြန်းခဲ့မှာပြောဆိုသွားပါတယ်။မူပြန်ပူပေါင်းကြီးကိုပြစ်ချဖို့ပြီးခဲ့တဲ့ဗိုလ်ရုံးနေ့ကလေးကသမ္မတဘိုင်ဒန်ကစစ်တပ်ကိုအမိန့်ပေးခဲ့ပေမဲ့အမေရိကန်မျိုးပေါ်မှာအန်ဒီယဖြစ်မှာဆိုတာကြောင့်စနေနေ့ကမှပြစ်ချခဲ့တယ်လို့လည်းပြောပါတယ်။အမြင့်ပေ18,000ကျော်မှာရှိနေတဲ့ပူပေါင်းကြီးကိုတိုက်လေရင်ကမစ်ဆိုင်းတုံးနဲ့ပြစ်ချခဲ့ရမှာတောင်ကယ်ရိုလိုင်းနာပြည်နယ်ကမ်းလွန်ကိုပြစ်ချခဲ့ပြီးအပျက်စီးပိုင်းစားတွေ9မိုင်လောက်ပြန်ကျဲသွားခဲ့တယ်လို့လည်းတရုတ်ပို့ဆောင်ဝန်ကြီးကပြောပါတယ်။သမုဒ္ဒရာတွေကအပျက်စီးတွေကိုတော့အမေရိကန်ရေတပ်သင်္ဘောတွေကလိုက်လံဆယ်ယူခဲ့ပြီးဝါရှင်တန်မြို့တော်နီးကအမေရိကန်ပြည်သူစုံစမ်းစစ်ဆေးပြူ FBI တပ်ခွဲကန်းကိုပို့ဆောင်ထားပါတယ်
။ပုံရံမင်းကြီးဖရန်စစ်ကမြက်ကန်းဒေါသကိုအဆုံးသတ်ကြဖို့အာဖရိကတိုက်နောက်ခီးစဉ်နောက်ဆုံးဖြစ်တဲ့တောင်ဆူဒန်နိုင်ငံမှာတိုက်တွန်းလိုက်ပါတယ်။လူမျိုးရေးစစ်ပွဲတွေနှစ်ရှည်ဖြစ်ပွားခဲ့ကြတဲ့တောင်ဆူဒန်နိုင်ငံကပြည်သူတွေအနေနဲ့အမုန်းတရားဖြစ်စေတဲ့မုန်းတီးမှုအစိတ်ကိုရှောင်ရှားပြီးငြိမ်းချမ်းရေးနဲ့တာယာဝါပြောရေးကိုရှေ့ယူကြဖို့တနင်္ဂနွေနေ့ကတိုက်တွန်းသွားတာပါအသက်86နှစ်ရှိပုံရံမင်းကြီးဖရန်စစ်ဟာတောင်ဆူဒန်နိုင်ငံရဲ့လွတ်လပ်ရေးခေါင်းဆောင်ဂျွန်ဂါရန်ရဲ့အာဇာနီဂူဘိမှန်ထားရှိရာကွင်းထဲမှာလူထုကိုဟောပြောတာဖြစ်ပါတယ်။ ခရစ်ယာန်အများစုနေထိုင်ကြတဲ့တောင်ဆူဒန်နိုင်ငံဟာ2012ခုနှစ်ကမွတ်စလင်အများစုရှိတဲ့ဆူဒန်နိုင်ငံကနေခွဲထွက်လွတ်လပ်ရေးရယူခဲ့ပါတယ်လွတ်လပ်ရေးရပြီးနှစ်နှစ်အကြာမှာအဓိကလက်နက်ကိုင်အုပ်စုနှစ်စုကြားစစ်ပွဲတွေဖြစ်ပွားပြီးလူ4သိန်းလောက်အသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းမှာဘုံးပေါက်ကွဲမှုကြောင့်အနည်းဆုံးစစ်သားတစ်ယောက်သေပြီးအရသားတစ်ချို့ပါဝင်လူ12ယောက်ဒဏ်ရာရရှိခဲ့တယ်လို့လည်းသတင်းတွေထွက်နေပါတယ်ဘလူးချစ်စတန်မြို့တော်ကွတ်တာကလွန်ညိုရေးထူထပ်ထပ်ချက်ထားတဲ့အချက်ချာနေရာကစစ်စေးခိတ်အဝင်ဝမှာစစ်ကားစီးတက်ခတ်ခံရတာလို့လည်းမြို့ကန်တွေနဲ့တာဝန်ရှိသူတွေကပြောပါတယ်ဒီကဲတိချေမှုတွေနဲ့ပေါက်ကွဲမှုဖြစ်ပွားတဲ့ပုံစံတွေနဲ့ပတ်သက်လို့ပြည်내ရဲတပ်ဖွဲ့နဲ့စစ်တပ်တို့ရဲ့သတင်းမီဒီယာတွေကတော့အသေးစိတ်ထုတ်ပြန်တာမရှိပါဘူးပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ TPP ကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်နေကြေညာခဲ့တာပါပေါက်ကွဲတက်ခတ်မှုတွေကြောင့်တိချေထိခိုက်မှုတွေနဲ့နပတ်တလို့စစ်သူကြောက်ဖွဲ့တွေကတော့မကြာခဏချက်ကားပြောလို့ရှိပေမဲ့တက်ခတ်မှုနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကတော့တိတိကျကျထုတ်ပြန်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး
။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းကမ်းလွန်ရေးပြင်မှာငါးဖမ်းသင်္ဘောတစ်စင်းနစ်မြုပ်ပြီးလူ၉ဦးပျောက်ဆုံးနေတဲ့အတွက်ကယ်ဆယ်ရေးလုပ်သားတွေဟာရေချောင်းနဲ့လေချောင်းတွေတုံးပြီးရှာဖွေနေကြတယ်လို့တနင်္ဂနွေနေ့ကအာဏာပိုင်တွေကပြောပါတယ်။24တန်ရှိတဲ့အဲ့ဒီသင်္ဘောဟာစင်နာဒေတာကမ်းလွန်မှာပြီးခဲ့တဲ့စနေနေ့ကတိမ်မောက်နစ်မြုပ်သွားတယ်လို့ပြည်ထရေးဌာနကထုတ်ပြန်ပါတယ်။အနီးအနားရှိ24တစည်းကလူ3ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့နိုင်ငံခြားသား2ဦးအပါအဝင်5ဦးကတော့ပျောက်ဆုံးနေသေးပဲလို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှာဖွေကယ်ဆယ်ရေးရေရင်တရားစင်ကျော်နဲ့ကမ်းခြေဆောင်တပ်ဖွဲ့ကလေရင်3စင်းအပြင်ရေဓာတ်ကပါရေပြင်တစ်လျှောက်ဖြန့်ကျက်ပြီးပျောက်ဆုံးနေတဲ့သူကိုဝိုင်းဝန်းရှာဖွေနေတယ်လို့လည်းပါရှိပါတယ်။နစ်မြုပ်သွားတဲ့သင်္ဘောဘက်ကလူအများစုဟာသင်္ဘောကိုစွန့်ခွာသွားပြီလို့ယူဆနေကြတယ်လို့ရွန်ဟတ်သတင်းအေဂျင်စီကပြည်ထရေးဝန်ကြီးလီဆာမင်းကိုကိုးကားပြီးဖော်ပြထားပါတယ်။တောင်ကိုရီးယားသမ္မတယွန်ဆော့ဂျူကလည်းရှာဖွေကယ်ဆယ်ရေးဧရိယာကိုတိုးချဲ့ပြီးရှိသမျှအရင်းမြစ်တွေအစွန်းကုန်အသုံးချဆောင်ရွက်ကြဖို့အမိန့်ပေးထားတယ်လို့သူ့ရဲ့ရှင်းနေရုံးကနေသူ့ရဲ့ရုံးကနေထုတ်ပြန်ထားပါတယ်ခင်ဗျာ။The Voice of America, VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ထိုင်းမြန်မာနယ်စပ်နဲ့မလေးရှားနယ်စပ်ပြည်နယ်တွေဖြစ်ကြတဲ့ကန်ချနာပူရီပြည်နယ်၊ဆုံခလာပြည်နယ်၊ရနောင်းပြည်နယ်၊ထိုင်းနိုင်ငံအလဲပိုင်းအယုဒ္ဓယာပြည်နယ်တွေမှာတရားမဝင်မြန်မာတရားကျော်ကို၃ရက်အတွင်းဖမ်းမိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမလေးနယ်စပ်နဲ့ထိုင်းမြန်မာနယ်စပ်ပြည်နယ်တွေမှာအထောက်ထားမဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဒီရက်ထဲမှာဖမ်းမိနေတာပါ။သူတို့တွေဟာထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာအလုပ်လုပ်ဖို့အတွက်လာကြသူတွေဖြစ်ပြီးသူတို့တွေကိုလူမောင်ခိုးပွဲသားတွေကအခကျေးငွေယူပြီးပို့ဆောင်ပေးနေတာဖြစ်ပါတယ်။ပြည်နယ်လေးခုမှာဖမ်းမိတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့မြန်မာပြည်သားများရေးပို့ထွက်လှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ပြည်နယ်လေးခုကနေပြီးတော့လူမောင်ခိုးပွဲစားတွေရဲ့အစီအစဉ်နဲ့တရားမဝင်ဘူးလားတဲ့။အခုရပိုင်းထဲမှာဖေဖော်ဝါရီ1ရက်ဖေဖော်ဝါရီ3ရက်ဖေဖော်ဝါရီ4ရက်ဒီ3ရက်မှာစုစုပေါင်းတရားမဝင်မြန်မာ103ဦးနဲ့လူမောင်ခိုးပွဲစား4ဦးကိုသက်ဆိုင်ရာထိုင်းလူမျိုးပတ်သမိပါလေ
အများစုကတော့မလေးရှားနိုင်ငံထိသွားဖို့အတွက်ရည်ရွယ်ပြီးလာခဲ့ကြသူတွေဖြစ်တယ်လို့လဲဆိုပါတယ
်ဖေဖော်ဝါရီလ4ရက်နေ့တုန်းကနှစ်ဖွဲ့သမိတယ်တစ်ခုကတော့ထိုင်းနိုင်ငံအလဲပိုင်းအယုဒ္ဓယာပြည်နယ်အာရှအဝေးပြေးလမ်းမကြီးမှာရင်ဖွင်းရင်းနှီးတက်ဖွဲ့ရပြီးတော့မတင်ငါဘွေရကားဖြူကြောင်တပြီးကိုတာလီစီစီရဲ့ခါမှာအဲ့ဒီကမောင်းပြေးတာကြောင့်မလို့အဲ့မှာမိသွားတော့ကားပေါ်မှာတရားမဝင်မြန်မာ19ရက်ပြီးတယ်။နောက်ဖေဖော်ဝါရီ2ရက်နေ့မှာပဲနောက်တစ်ဖွဲ့ရှိတယ်။အဲ့ဒီဖွဲ့ကတော့မလေးရှားကြီးသွားဖို့ကြီးရကြတဲ့အဖွဲ့ပေါ့။မြန်မာ49အမျိုးသား35ဦးအမျိုးသမီး14ဦးကိုထိုင်းနိုင်ငံတောင်ပိုင်းစရာကျုပ်ခီခံပြည်နယ်မှာထိုင်းလူမျိုးတွေတဖွဲ့ကနေဖမ်းဆီးမိပါတယ်။သူတို့ကမလေးရှားကြီးခီးဆက်လက်သွားဖို့အစီအစဉ်ရှိတယ်ဆိုကြောင်းဖေဖော်ဝါရီ3ရက်နေ့တုန်းကဒီထိုင်းနိုင်ငံတောင်ပိုင်းဆောင်ခလာပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတရားမဝင်မြန်မာ30ဦးကိုလုံခြုံရေးတပ်ဖွဲ့ကဖမ်းမိပါတယ်။အဲသူတို့နဲ့အတူလူပွဲသား3ဦးကိုလည်းလုံခြုံရေးတပ်ဖွဲ့ကတပါးလည်းဖမ်းမိပါတယ်။အဲ့ဒီထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်ထဲမှာပဲတရားမဝင်နေစားဖြတ်ကျော်လာတဲ့မြန်မာ15ယောက်နဲ့ထိုင်းလူမျိုးလူမောင်ခို ပွဲသားတဦးတို့လုံရွေးတစ်ဖွဲ့နဲ့ဖမ်းဆီးမိပါတယ
်မြန်မာနိုင်ငံအတွင်းကနိုင်ငံရေးစီးပွားရေးစစ်ရေးမတည်ငြိမ်မှုတွေကြောင့်အလောက်ကင်ရှာဖွေဖို့အတွက်လာကြသူတွေဟာငွေကုန်ကြေးကျခံပြီးထိုင်းနိုင်ငံကိုလာခဲ့ကြပေမဲ့အခုလိုမျိုးအဖမ်းဆီးတွေကြောင့်မျက်နှာမှုတွေဖြစ်ရတယ်လို့လည်းAAC လုံသမားကုညီအဖွဲ့ကခေါင်းဆောင်ကိုရဲမင်းကလည်းအခုလိုပြောပါတယ်
။မရှိရတော့မြန်မာပြည်ကတော့ဒီအလုတ်ကန်ခွင်လန်းနေရအရင်အတက်ကိုပို့ဆော့ရုပ်သွားတယ်။အဲ့တော့ဒီလူငယ်လူရွယ်တွေကဒီနီးစပ်ဆုံးဖိုင်းနိုင်ငံကိုအတင်းရတဲ့နီးလန်းနဲ့အောက်လန်းရောပေါ်လန်းရောတုံမှာရှာပန်းလန်းနဲ့တိုးဝင်လာတယ်။တိုးဝင်လာတော့ထိုင်းနေမှာဘာဖြစ်လဲဆိုတော့အာဏာပိုင်တွေကလည်းအဲသူ့ရဲ့စီမံချက်တိုင်းလာဝကဥပဒေနဲ့အရေးယူတာတွေဖမ်းဆီးတာတွေကျုံတော့အုံကုန်ချေချတဲ့ကုန်ချခံပြီးတော့ဝင်လာတဲ့သူတွေပဲဒီပြန်ပြီးတော့နှစ်နာတာပေါ့နော်။
ထိုင်းမြန်မာနယ်စပ်ထိုင်းမလေးနယ်စပ်တွေမှာတော့နေ့စဉ်လူမောင်ကိုသမားတွေခေါ်လာတဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိနေစေဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲမှာလည်းမြန်မာတွေတောင်းတဲ့ချီပြီးဖမ်းဆီးခံရပါတယ်ရှင
်။တရားမဝင်မြန်မာရွှေပြောင်းလုပ်သားတွေထိုင်းနိုင်ငံမှာဖမ်းခံရတဲ့ကြောင်းမအေးမာရဲ့သတင်းပေးပို့ချက်ပါ။အခုဆက်လက်ပြီးတော့သတင်းအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရေးရာကိုထုတ်လွှင့်ပေးပါမယ်။အရှိန်အဟုန်ကြီးမားတဲ့ CDM အာနာဖီဇန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့ CDM တပ်မတော်သားတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဗိုလ်ကြီးညီတုသားကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါမြမဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါတယ်ကျမအင်ဂျင်နိုင်ပါရှင်ဒီတစ်ချိန်ဆရာနာသိမှုကိုစန့်ကျင်လှုပ်ရှားမှုတွေထဲမှာ CDM အာနာဖီဆန်ကြီးလှုပ်ရှားမှုဟာတတိုင်းတစ်ပြည်လုံးအရှိန်အဟုန်ကြီးမားခဲ့ပါတယ်အထူးသဖြင့်စစ်တပ်ကနေစွန့်ခွာထွက်လာတဲ့သူအရေအတွက်ဟာအနည်းဆုံး3,000ကျော်ထိရှိခဲ့တာပါဒါဟာမြမစစ်တပ်သမိုင်းမှာမကြုံစဘူးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်ဆရာနာသိနှစ်နှစ်ပြည့်လာစဉ်CDM တပ်မတော်သားတွေရဲ့ရည်တည်မှုနောက်ဆုံးချိန်တွေသိရအောင်လို့ CDM ဗိုလ်ကြီးတဦးဖြစ်တဲ့ကိုညီတုတကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။မင်္ဂလာပါကိုညီတုတရေ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။အခုဒီစစ်ကောင်စီကသူတို့ဒီဆရာနာသိန်းတဲ့နှစ်နှစ်ပြည့်ချိန်မှာပေါ့နော်သူတို့ရဲ့စစ်အုပ်ချုပ်ရေးတပ်တန်းကိုထပ်ပြီးတော့တိုးလိုက်ပါတယ်။အဲ့တော့ဒီလိုတိုးလိုက်တဲ့အပေါ်မှာကိုညီတုတရဲ့အမြင်ဘယ်လိုရှိလဲရှင
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒီစစ်အုပ်ချုပ်ရေးကတော့ဒါသူတို့အတွက်နောက်ဆုံးအဆင့်ပဲဖြစ်ပါတယ်ဆိုတော့စစ်အုပ်ချုပ်ရေးပြီးလို့ရှိရင်သူတို့ဘာမှဆက်လုပ်စရာမရှိတော့ဘူးလည်းချောက်ပို့ပဲရှိတော့တယ်ဒါကြောင့်မလို့ဒီစစ်အုပ်ချုပ်ရေးဒီလိုမျိုးကျင်ညာလိုက်တာဒီလက်ရှိသူတို့ဒီအဲ့ဒီနေမေတွေမှာမစိုးမိုးနိုင်ဘူးသူတို့ဒါအုပ်ချုပ်လို့မရနိုင်ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ်ဒီပမာဏကိုကြည့်မယ်ဆိုလို့ရှိရင်လည်းဒါမျိုးနေပေါင်း30နေပါဖြစ်ပါတယ်ဒါဒီမြန်မာနိုင်ငံရဲ့ဆေးရခိုင်တို့နေပါဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းကျတော့တိုင်းနဲ့ပြည်နယ်အရာဆိုရင်ဒါပမာဏတော်တော်လေးကြီးပါတယ်ဥပမာဒီရန်ကုန်တိုင်းတို့မန္တလေးတိုင်းတို့လိုမျိုးမျိုးနေဟလာမြားတဲ့เนาะဒီတိုင်းတွေကိုဖယ်လိုက်မယ်ဆိုရင်လက်ရှိဒီကျင်ညာထားတဲ့ဟာတွေဒီတိုင်းနဲ့ပြည်နယ်မှာအများကြီးဖြစ်နေပါတယ်နော်ဒါကြောင့်မလို့သူတို့ဒီတိုင်းနဲ့ပြည်နယ်အရာတွက်မယ်အချိုးစားအရာတွက်မယ်ဆိုမြန်မာနိုင်ငံရဲ့တဝက်နေပါလောက်ဟာသူတို့အနေနဲ့ဟလာဒီထိန်းချုပ်လို့မရတော့ဘူးဟာသူတို့ရဲ့အုပ်ချုပ်မှုအောက်မှာမရှိတော့ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ
်ဒီ CDM တပ်တော်သားတွေရဲ့လှုပ်ရှားမှုကဒီစစ်ကောင်စီပေါ်မှာအချိုးတက်ရောက်မှုတွေပေါ့နော်အဲ့ဒီအတိုင်းဒါကဘယ်လောက်ထိရှိလဲရှင်
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီကာလအတွင်းမှာဆိုလို့ရှိရင်ဒီတရားဝင်ပေါ့နော်ဒီကျွန်တော်တို့ဒီပေါ်ပေါ်ထန်ထန်လှုပ်ရှားပြီးတော့မှထွက်လာတဲ့အရေးအတွက်တွေဟာ3,000ဝန်းကျင်ရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမထင်မရှားနဲ့ပေါ့နော်တို့ဒီ CDN အနေနဲ့မဟုတ်ဘူးဒါပေမဲ့လက်ရှိဒီတက်ထဲရဲ့အခြေအနေကိုစိတ်ပြတ်ပြီးတော့ထွက်လာတဲ့ဒါအရေးအတွက်တွေကလည်းကျွန်တော်တို့ထောင်ပေါင်းများစွာရှိပါတယ်ဆိုတော့အဲ့ဒီရဲ့တက်ရောက်မှုတွေအဓိကဘာလဲဆိုတော့စစ်တပ်ကိုတို့ရဲ့ဟလာဒီစစ်သားတွေကိုယ်တိုင်တပ်မတော်သားတွေကိုယ်တိုင်ကလက်မခံတော့ဘူးဆိုတာကိုကြားတတ်လိုက်တာဖြစ်ပါတယ်။အရေးတွက်အားဖြစ်ကောလှုပ်ရှားမှုအားဖြစ်ကောကြည့်မယ်ဆိုရင်ဒါသမိုင်းမှာဒီအကြီးမားဆုံးကျွန်တော်တို့ဒါဟိုတပ်တွေပြောင်းမှုတစ်ခုဖြစ်ပါတယ်။အရင်တုန်းကလည်းရှိခဲ့ပေမဲ့ဒီအခုဒီမှာပါဝင်ခဲ့ကြတဲ့သူတွေဟာလက်ရှိဒီတော်လှန်ရေးတဲ့သူအဆုံးထိပါဝင်ကြသလိုအင်အားလည်းများပါတယ်။
အခုဒီတစ်ချိန်ဆရာနာသိမ့်တဲ့အချိန်မှာဒီစစ်တပ်ကနေ
ထွက်လာတဲ့သူပေါ့နော်ကိုညီတူတာတို့ပါဝင်ဒီထွက်လာတဲ့သူတွေအရေးအတွက်ကဘာကြောင့်ဒီလောက်များတာလဲရှင
်အဲ့ဒါကတော့ကျွန်တော်ဒီဒီမိုကရေစီအစိုးရကြောင့်လို့ပဲပြောမှာဖြစ်ပါကျွန်တော်ပြီးခဲ့တဲ့10နှစ်မှာပေါ့နော်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းစာတွေမြင်တယ်ကျွန်တော်တို့နောက်တစ်ခါဒီဆက်သွယ်ကြောင်းလဲပါပါတယ်ဒီခေတ်မှာကျွန်တော်တို့ဒီကဘာကိုလှမ်းကြည့်လို့ရနေဒီဘေးကိုကျွန်တော်ဘေးမှာရှိနေတဲ့နိုင်ငံမှာရှိနေတဲ့နိုင်ငံသားတွေကဘယ်လိုမျိုးထက်တန်းနေလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ပညာတက်လာကြပြီပေါ့နော်ဒါဒီတချောင်းရင်းဖြစ်ပါတယ်နောက်တစ်ခုကကြတော့ဒီတော်လိုင်းရဲ့အရှိန်ကြောင့်ဖြစ်ပါတယ်အရင်တုန်းကကျွန်တော်တို့ဒီလူတွေဟာပါဝင်ချင်ကြတယ်ပါလဲပါဝင်ပါတယ်သို့တော့သူတို့ဒီဆက်ပြီးတော့ဟိုမပါဝင်နိုင်ကြအောင်အခုကျတော့ဒီတော်လိုင်းရဲ့အရှိန်ဟာစကြရေရနေပြီးတော့မှပုံတံပြောင်းသွားတာပဲရှိရနော်ပထမဒီကျွန်တော်တို့ဒီအကြံမဖတ်လှုပ်ရှားမှုအနေနဲ့သွားတဲ့အချိန်မှာလဲအင်အားအင်မတန်ကောင်းတယ်နောက်ပိုင်းမှာတော့ကျွန်တော်တို့လက်နက်ကင်လမ်းစဉ်ကိုသွားတဲ့အခါမှာအစပိုင်းမှာတော့မတိတာပဲမြဲအခုဒီတစ်နှစ်နှစ်နှစ်ကြာတဲ့အခါမှာအချိန်တစ်ဖြည်းဖြည်းကြီးလာဆိုတော့အဲ့ဒီတက်ရောက်မှုချောင်းပဲဒီသူတို့အထဲထဲမှာဆက်နေဖို့ရာအဆင်မပြေဘူးဆိုတော့တိလာတဲ့အတွက်ကြောင့်မလို့ဒီရဲနဲ့ဒီစစ်သားပေါင်းဟာလာဒီ2000ကျော် 3000 နေလောက်ထိထွက်လာတာဒါအင်မတန်များပြားတဲ့ပမာဏဖြစ်ပါတယ်ဗျဆိုတော့ဒီပမာဏထွက်လာရခြင်းအဓိကအကြောင်းရင်းနှစ်ချက်ကတော့တစ်ချက်ကတော့သူတို့ကိုယ်တိုင်ပညာတက်လာတယ်နောက်ဒုတိယအချက်ကတော့ဒီစစ်တပ်ဟာရှုံးနေတာကြောင့်ဖြစ်ပါတယ
်နောက်ပြီးတော့ဒီစစ်တပ်ကပေါ့နော်ထွက်လာတဲ့သူတွေကိုကြည့်မယ်ဆိုရင်လေဒီပိုကြီးနောက်ပြီးတော့အဲ့လိုအဆင့်နေပေါ့လေအဲ့ဒီနေမှာအလိုစစ်သားအဲ့လိုမျိုးတက်သားပေါ့လေအဲ့လိုအဆင့်လိုက်တွေရှိတဲ့နေရာမှာပေါ့လေတကယ်ဟိုသူတို့ဟိုအဆင့်မြင့်နေဟိုအရာရှိဒီမပါဘူးဆိုတဲ့အနေထားကိုကြည့်မယ်ဆိုရင်ရောဘာကြောင့်သူတို့ဒီတက်ပိုင်းမှာဒီဟိုစင်မြင့်အရာရှိတွေပိုင်းကစွန့်ခွာတဲ့လူတွေမရှိတာလဲရှင
်ဆိုတော့ဒါတော့နှစ်ချက်ရှိတာပေါ့နော်တစ်ချက်ကတော့သူတို့ဓာတ်ရုပ်အရန်ကြီးရဲ့သူတွေမှာကဒီမတရားသဖြင့်ရထားတဲ့ပိုင်ဆိုင်မှုတွေရှိရယ်ဆိုတော့အဲ့ပိုင်ဆိုင်မှုတွေဒီအာတေးကြတယ်သူတို့လုံလိုက်ပြီးဆိုတော့ဒီလက်ရှိရှိနေတဲ့ဒီစစ်တပ်ကအကြီးကြီးတွေကတိမ့်မယ်အဲ့ဒီခါမှာသူတို့ရဲ့ကိုပိုင်အစွမ်းစားနဲ့ရက်တီဘူးရာသူတို့မှာအရေးသွေးလည်းမရှိဘူးအရေးချင်းလည်းမရှိဘူးဆိုတဲ့အခါကျတော့သူတို့ဒီ88ရာကိုသူတို့ဆုံးရှုံးမှာကြောက်ပါတယ်အဲနောက်တစ်ခါတချို့သူတွေကကြတော့ဘာဖြစ်တယ်လဲဆိုတော့ကျွန်တော်တို့ဖြတ်စည်းခံလိုက်ရတယ်ဘာလို့ဆိုတော့ဒီစစ်တပ်ထဲမှာကကျွန်တော်တို့ဒီဘရင်စနစ်လိုပဲပေါ့နော်ဟိုအာဥမာဒီလောက်ငယ်သားတွေနဲ့ဒီအရာရှိတွေကြားထဲမှာဆိုရင်သူတို့ရဲ့ဝေယဝိဆရတွေလုပ်ပေးတာအစအဲ့လိုမျိုးဘဝနေနေပဲသူတို့နေရတယ်နေရတဲ့ခါကျတော့ဒီကျွန်တော်တို့ပြီးခဲ့တဲ့ဟလာလပိုင်းတင်ပါဆိုလို့ရှိရင်ဒါရိုက်တိုင်မှုတယောက်ပေါ့နော်သူတို့လာပါတယ်ထွက်လာတယ်ပေါ့ထွက်လာတဲ့အချိန်မှာသူ့အထွက်ကိုဒီစားဖို့တွေဟလာနေဖို့ထိုင်ဖို့တွေစီစဉ်ပေးနေပေမဲ့သူ့အနေနဲ့ဘလို့ခံစားနေရလဲဆိုတော့သူ့ဘဝကြီးလက်ဘဝကြီးသူခံစားဘာဖြစ်လဲဆိုတော့ဟိုသူအရင်တော့ရထားတဲ့ဟလာဒီအာယာဒူးရဲ့စီစဉ်ရဲ့ဟာကအတူတူအပူလိုဖြစ်နေတာပေါ့နော်လက်ရှိချိန်မှာကျတော့သူ့အိတ်ဘေးနားမှာသူ့ဘယ်သူမှခါရနေရမရှိဒါမဲ့ဒါပုံမှန်ပဲပုံမှန်ကဘာအဲ့တော့ပုံမှန်ကဘာမှာသူတို့နေနိုင်ဖို့တောင်းမှာမနေနိုင်တော့လောက်အောင်အုံနောက်တွေကဖြတ်စည်းခံထားဆိုတော့အဓိကအကြောင်းအရာနှစ်ချက်ပေါ့ကျွန်တော်တို့သူတို့ဒီသူတို့ရဲ့လက်ရှိပိုင်ဆိုင်မှုတွေပေါ့နော်ပိုင်ဆိုင်မှုတွေဆုံးရှုံးမှာတချောင်းမှာအဲ့ဒါကတော့အင်မတန်ကျွန်တော်တို့ဒီရာထူးကြီးတဲ့သူတွေသူတို့ကတော့ကျေဝချမ်းသာမှုတွေအင်မတန်များတယ်ဆိုတော့သူတို့ဒါကိုဆုံးရှုံးမခံနိုင်ဘူးနောက်တစ်ခုကတော့သူတို့အုံနောက်တွေကဖြက်စီးခံထားရတယ်ပုံမှန်အလုပ်ပုံမှန်အလုပ်တောင်သူတို့မလုပ်နိုင်တော့ပုံမှန်လူတွေနဲ့တန်းတူမဟုတ်ဘူးဆိုတော့အယူမားတွေရိုက်သွင်းခံထားရတဲ့အခါမှာပုံမှန်လူတယောက်လုပ်တဲ့ကိုဘာသာကိုစားဖို့စီမံတယ်ကိုဝေကိုလျှော်တယ်ဟလာဟိုဈေးဝယ်တန်းစီတယ်ဒါတွေကတော့သူတို့လုပ်ဖို့ရသူတို့အုံနောက်တွေကပုံမှန်စွမ်းဆောင်ရည်မရှိတော့တဲ့အခါမှာသူတို့ဒီလိုမျိုးဟလာလုပ်ဖို့ဟိုစိတ်တတိယရောဒီဉာဏ်ပညာရောမရှိတော့တာ
အဲ့တော့အခုတိုင်းပြည်ကိုဟိုပြန်ပြီးတော့တိဆောက်တဲ့အခါမှာပေါ့နော်ဒီဆရာနာတိမ်မှုကိုဟိုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေရောနိုင်ငံရေးအဖွဲ့တွေရောပေါ့လေဒါဒီလူတို့ပိုင်းကောင်မြင်တာကဒီလက်ရှိစစ်တပ်ကိုပြောင်းကိုပြောင်းလဲရမယ်ဆိုတဲ့အမြင်နေပေါ့လေရှိနေတဲ့ခါကျတော့ကိုကြီးတူတာတို့အနေနဲ့ရောအဲ့လိုစစ်တပ်ပြုပြင်ပြောင်းလဲရေးအပိုင်းကိုဘယ်လိုမြင်လဲရှင်
လက်ရှိကတော့ဒီစစ်တပ်ကပြုပြင်ပြောင်းလဲရေးလမ်းကြောင်းတော်လို့မရတော့ဒါတော့တေးကြပါဘူးဆိုတော့ကျွန်တော်ပထမပိုင်းမှာဒီပထမတစ်နှစ်လောက်မှာတော့ကျွန်တော်တို့မျှော်လင့်ကြည့်တယ်နောက်တစ်ခါရနိုင်မလားလို့လမ်းကြောင်းဖွင့်ပေးခဲ့တယ်ပေါ့အခုဆိုတာနှစ်နှစ်ကျော်သွားတဲ့အခါမှာတိုင်းပြည်မှာဆုံးရှုံးမှုကလည်းအင်မတန်ကြီးသွားပြီနစ်နာမှုလည်းကြီးပြီဆိုတော့နောက်တစ်ခါဒီစစ်တပ်ရဲ့အတိတ်တရားမဟုတ်ဟိုအတိတ်တရားမရတော့ဘူးဆိုတဲ့ဟာလေဒီပြည်သူတွေအားလုံးရဲ့ကြားထဲမှာခိုင်မာသွားပြီဒီလိုပဲဒီနိုင်ငံကြီး နိုင်ငံရေးအရာတော်လည်းကောင်းမှာနော်ဒါတိုင်းကလက်နက်ကင်အဖွဲ့တွေမှာဆိုလည်းဒီလိုပါပဲတချို့တော့ဒီဒိုင်းနာလက်နက်ကင်အဖွဲ့တွေဆိုရင်ကျွန်တော်သတိထားမိပါလိမ့်မယ်သူတို့စစ်တပ်တွေဒီလောက်ထိလမ်းဆိုးဆိုးယူရှောက်တံမကောင်းသေးဘူးအာနာသိန်းနဲ့အဆင့်လောက်ပဲလုံမယ်အခုလိုမျိုးဟလာကိုယ့်ရဲ့ဒီမမှာရှိနေတဲ့ပြည်သူတွေရောတတ်နိုင်ပွဲမရှိဘူးဆိုပြီးတော့မှဒါစောင့်ကြည့်တဲ့ကာလတွေပေးတာရှိပါတယ်တချို့ဒိုင်းနာအဖွဲ့စီဒါမဲ့သူတို့ကိုယ်တိုင်လည်းဘာလို့နားလေလာလဲဆိုစစ်တပ်ဟာဘလို့မှကိုဒီဟိုပြောင်းလဲနိုင်မှာမဟုတ်သူတို့ရဲ့တည်ကိုကသူတို့ရဲ့ဟိုကြားထဲမှာသူတို့ရဲ့မျိုးရိုးပီစားကိုကလုံးဝကိုကျွန်တော်တို့အသက်ပြန်လောရမယ်အနေထားမျိုးဖြစ်သွားပြီ။ဒါဆိုနှစ်ပေါင်းများစွာဒီအယူဝါဒအမှားတွေနောက်တစ်ခါဒီစံနှုန်းနှိပ်တဲ့တန်မိုးတွေနဲ့ရှင်တန်နဲ့ဖွဲ့စည်းဖြစ်သွားတဲ့အခါမှာကျွန်တော်တို့ဒီပြောင်းလဲဖို့ကဘလို့မှမဖြစ်နိုင်တော့ဒါကြောင့်မလို့ကျွန်တော်တို့ဒီလုံးဝကိုအစားထိုးရမယ်အနေထားဖြစ်လာအောင်လုပ်ရမယ်။
တဖက်မှာကြတော့ဟိုစစ်တပ်မှာလက်နက်ရှိနေတဲ့အများနဲ့ဒီသူတို့ဟာဒီလက်နက်အားကိုနေတိုင်းပြည်ကိုအုပ်ချုပ်နေတယ်ဆိုတော့ဟိုလို့လက်ခံထားတဲ့သူတွေဘက်ကကြတော့ဒါဒီလိုတိုင်းပြည်ပြန်ပြီးတော့ပြောင်းလဲရေးအတွက်ကစစ်တပ်နဲ့ဟိုပူးပေါင်းရမယ်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့သဘောထားအမြင်ကြီးလည်းရှိတယ်အဲ့တော့ဒီပေါ်မှာကိုနီတူတာရဲ့သုံးသပ်ချက်ဘယ်လိုရှိလဲရှင
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒါဆိုရင်တော့ကျွန်တော်တမိုင်းကိုပဲပြန်ချိရနော်ဆိုတော့တမိုင်းမှာဆိုလဲကျွန်တော်တို့ဒီ1990ရွေးကောက်ပွဲမအောင်မမြင်ဖြစ်တယ်ကြားလဲလုံးဝမပြေဘူးတခါပြီးတော့သူတို့ပြုရင်ပြောင်းလဲဆိုပြီးတော့ကျွန်တော်2010မှာဒါအစိုးရအနေနဲ့ပေါ့နော်ဖွဲ့တယ်အဲ့အဲ့ချိန်မှာဒီပြည်သူတွေဘက်ကကိုယ်စားလှယ်တွေဒင်းပြကြပြမပါနိုင်ပေမဲ့ဒါပြုပြင်ပြောင်းလဲလမ်းကြောင်းကိုတွားတယ်လို့ပြောလို့ရပါတယ်ဆိုတော့အဲ့ကာလတွေမှာယုံကြည်ပေးခဲ့ကြတယ်ပြည်သူတွေရောဒီနိုင်ငံရေးအစုအဖွဲ့တွေရောတိုးတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲရလက်ပြီးတဲ့အခါမှာသူတို့အလားတူပဲဒီပုံစံကိုပဲပြန်လျှောက်လျှောက်တဲ့အခါကျတော့သူတို့ရဲ့ဟာလာတွားခြင်းတဲ့ပုံစံဒီဟိုလက်လက်ရှိတဲ့အဖွဲ့အစည်းအတိုင်းပြည်မှာဒီအခုလက်ရှိလိုပဲဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်အာဏာတွေကိုတိုင်ဆွဲခြင်းနဲ့ဒါတွေကိုချဲ့လေခြင်းနဲ့ဆိုတော့ဒီအယူဆကလုံးဝမပြေအောင်ဆိုတော့ဒါဒီကနိုင်ငံတို့လုံးဝမကောင်းဒီဟာကိုဆက်ပြီးတော့တွားနေဒီလမ်းကြောင်းတွေကကျွန်တော်တို့ဆက်ပြီးတော့ပြည်ရဆိုရင်ဒီကစားပွဲကဒီတိုင်းပဲအလားတူနောက်တစ်ချိန်ထပ်ဖြစ်ပါဘူးသူတို့ဘလို့မကြတိုင်းသူတို့စိတ်ထဲမှာအဆင်မပြေတိုင်းဒီအရင်လျှောက်ခဲ့တဲ့လမ်းဟောင်းလမ်းမကြီးပဲသူတို့ဆက်လျှောက်ဆိုတော့ဒါကြီးကကျွန်တော်ရက်တက်မှုအချိန်တန်လာပြီအဲ့တော့ဒီလိုပြောချင်းဟာစစ်တပ်နဲ့လုံးဝဒီအပေးယူမလုပ်ဘူးလို့မဟုတ်စစ်တပ်ဒီသူတို့လုံးဝပြုပြင်ပြောင်းလဲဖို့အတွက်ဝင်ချတောင်းပန်တာတွေဒီအာမခံတာတွေနော်သူတို့စစ်တပ်ရဲ့အဖို့မှာဒီနိုင်ငံတော်ပေါ့နော်နိုင်ငံတော်ရဲ့ဒီအစိုးရတည်းရဲ့ကလုံးဝထိန်းချုပ်မှုအပြည့်ရှိတဲ့အခြေအနေမျိုးဆိုရင်တော့စက်တက်ဒီလုံးဝဖြတ်စည်းစရာမလိုဘဲနဲ့ကျွန်တော်တို့ဒီပြုပြင်ပြောင်းလဲလို့ရတဲ့ပုံစံဖြစ်ပါလိမ့်မယ်တို့တော့အဲ့ဒီအခြေအနေမဟုတ်ဘဲနဲ့ငကူလိုပဲကျွန်တော်တို့ညှိနှိုင်းရုံအဆင့်တွေကတော့ဒီပြဿနာကြီးပြေလည်သွားနိုင်မယ်လို့မထင်ဘူးခင်ဗျ
ဒီနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားပေါ့နော်အနောက်နိုင်ငံတွေနောက်တစ်ခါဒီလုံခြုံရေးကောင်စီနောက်ကုလသမဂ္ဂအဲဒါတွေကနေပြီးတော့မြန်မာနိုင်ငံအရေးမှာသူတို့ဟိုကုညီပါဝင်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဟိုကုညီတုဒ္ဒရဲ့အမြင်ရောဘယ်လိုရှိလဲရှင
်ဆိုအခုဒီအခြေအနေကာလမှာတော့တဖြည်းဖြည်းတော်တော်လေးကိုအားရဖို့ကောင်းပါတယ်ဆိုတော့ဒီအနောက်မှာဆိုလို့ရှိရင်ကျွန်တော်ဒီတကယ်ဩဇာကြီးရဲ့ဒါအမေရိကန်နိုင်ငံလိုဟိုနိုင်ငံမျိုးကမိစိမ်းပြလိုက်တဲ့အခါမှာတခြားတက်ရောက်မှုများစွာဖြစ်ပါတယ်အဲ့တော့ဒီရပ်ပိုင်းအတွင်းမှာပဲကျွန်တော်ဒီအာဆီယံမှာဆိုလို့ရှိရင်ဒါအင်ဒိုနီးရှားဘက်ကဆိုရင်လက်ရှိဒီအာဆီယံဆွေးနွေးပွဲတွေမှာဒီ NUG ကို NUG မှာရှိနေတဲ့ဟလာဝင်ကြီးတွေကိုဒါစကားဝိုင်းမှာသူတို့ရဲ့အမြင်တွေကိုပြောဆိုဆွေးနွေးခွင့်ရှိတဲ့နယ်ဆိုတဲ့ဟာမျိုးတရားဝင်ထုတ်ဖော်လာပါတယ်တခါတခြားဒီဒေတာတွင်းမှာဆိုလဲဒါစင်ကာပူလိုနိုင်ငံမျိုးဆိုရင်ဒီစစ်ဘိုလ်ချုပ်တွေပါဝင်တဲ့ဘယ်ဆွေးနွေးပွဲမှာမတက်ဘူးဆိုရဲဟလာကျွန်တော်တို့တဘောသားတွေကိုထုတ်ပြန်လာဆိုတော့နိုင်ငံတကာရဲ့ဝန်ကနော်နိုင်ငံတကာရဲ့ဝန်ကဒါကျွန်တော်တို့ရေမြန်မာအရေးအပေါ်မှာဒီအာရုံစိုက်မှုကတဖြည်းဖြည်းကောင်းလာတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခါကျွန်တော်တို့အရင်တော့ကဒီဟိုနှစ်ဖက်ခွပြီးတော့မဟုတ်ပေါ့နော်ဒီကစားနေတဲ့တရုတ်လိုနိုင်ငံမျိုးတွေတောင်မှစစ်ကောင်စီဘက်မှရက်လိုက်ခြင်းအဖြစ်တို့တို့အချိုးမရှိဘူးဆိုတော့သိလာတဲ့အခါမှာတို့တွေစစ်ကောင်စီတို့အချိုးအရာတွေမရက်တည်ပေးခဲ့တဲ့အခြေအနေတွေလည်းဒီလာပိုင်းတွေမှာဖြစ်ပါတယ်ဒီနိုင်ငံတကာရဲ့အထောက်ပံ့အခုလက်ရှိရနိုင်ငံတကာရဲ့ယက်တီချက်ဟာလက်ရှိအပြောင်းလဲပုံမှာအင်မတန်တက်ရောက်မှုကြီးပါတယ်သူတို့ရဲ့ဒီယက်တီချက်သူတို့ရဲ့ဟိုပေးတဲ့ခွန်အားတွေကြောင့်လည်းဒီပြည်သူတွေဟာပို့ပြီးတော့ဒီအခက်အခဲတွေကိုရင်ဆိုင်ဖို့ကြော်သားဖို့အတွက်အင်အားတွေရှိပြီးတော့အခုလိုရှိအောင်ဆက်ကောင်းနေဖြစ်ပါတယ်
ဟုတ်ကဲ့ ကျေးဇူးတင်ပါတယ်ကိုကြီးကူတိုင်အခုလိုမျိုးဟိုဗီဒီယိုညီမပိုင်းကနေပြီးတော့ဆက်သွယ်မြင်နေတာကိုဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်မြန်မာဒီမိုကရေစီ၄အစီအစဉ်ကိုနောက်ဆက်ကြည့်ရှုအားပေးကြရတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မအားလုံးကျေးဇူးတင
်ပါတယ်မိုင်းဂျင်နိုင်အစီအစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီ၄အစီအစဉ်ဖြစ်ပါတယ်ခင်ဗျာ
စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်ဗီအိုအမေရိကန်အသံကတနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ကြာရှိနေတဲ့ဒီတရင်ပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ဖေဖော်ဝါရီလ1ရက်နေ့အာနာသိန်းနှစ်နှစ်ပြည့်အချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့အတန်ဒိတ်တပိတ်ပြည်သူတွေပါဝင်ခဲ့ကြတာနိုင်ငံတကာရဲ့ပြင်းထန်တဲ့ရှုံချအတန်တွေကစစ်အာဏာရှင်စနစ်ကိုလက်မခံကြဘူးဆိုတာရှင်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်ပြုံးချရေးအတွက်နိုင်ငံတကာရဲ့လက်ရှိကိန်းရွယ်ပုံနဲ့မလုံလောက်ကြောင်းမြမအရေးကြိုးပမ်းသူတွေကထောက်ပြကြပါတယ်။ကပ္ပမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမာကပူရဲတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကပ္ပမြမမီဒီယာမြင်ကွင်းကန်တာကနေအတန်တိတ်တပိတ်ရဲ့အင်အား2008ခံကြုပ်ပြိုလဲသွားတဲ့စစ်ကောင်စီအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ရွေးကောက်ပွဲကတက်လာတဲ့ပြည်သူအစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်တဲ့နေ့2023ဖေဖော်ဝါရီ1ရက်နေ့မှာတနိုင်ငံလုံးတိတ်ဆိတ်ငြိမ်သက်နေခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အတန်တိတ်တပိတ် Silent Strikes မှာပြည်သူတွေပူးပေါင်းပါဝင်ခဲ့ကြလို့ပါ။လူရည်များစီကားတဲ့ရန်ကုန်မန္တလေးမုံရွာအစရှိတဲ့မြို့ကြီးတွေအပါအဝင်စစ်တပ်မြို့တော်ဖြစ်တဲ့မေမျိုးလိုနေရာတွေမှာပါလမ်းမတွေပေါ်မှာလူသူကင်းမဲ့တိတ်ဆိတ်နေတဲ့မြင်ကွင်းတွေကိုဆိုရှယ်မီဒီယာသတင်းမီဒီယာတွေမှာမြင်တွေ့ကြရပါတယ်မြန်မာပြည်တွင်းမှာ Silent Strike ကြောင့်ငြိမ်သက်နေပေမဲ့လို့ကမ္ဘာမှာတော့စစ်ကောင်စီကိုဝေဖန်တန်းချုပ်ရှတန်းဒဏ်ခတ်ပိတ်ဆို့အရေးယူတန်းတွေဟာတောတောညံနေတယ်လို့ဆိုရမှာပါမြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍစုံမှာဘေးဒုက္ခပေါင်းစုံနဲ့ကြုံတွေ့ရစီတဲ့ဆီယနာသိမ်းမှုနှစ်နှစ်ပြည့်ချိန်မှာဥရောပသမဂ္ဂဗြိတိန်အမေရိကန်ကနေဒါနယူးဇီလန်နော်ဝေးတောင်ကိုရီးယားဆွစ်ဆာလန်ဩစတြေးလျယူကရိန်းဆာဗီယာစတဲ့နိုင်ငံတွေနဲ့အခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံကြားရေးဝန်ကြီးတွေဟာပူးတွဲကြေညာချက်တစောင်ထုတ်ပြန်ခဲ့တယ်လို့ VOA သတင်းမှာဖော်ပြခဲ့ပါတယ်အဲ့ဒီပူးတွဲကြေညာချက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တရားမဲ့ဖမ်းထားသူတွေကိုချက်ချင်းလွှတ်ပေးဖို့လူသားချင်းစာနာမှုအထောက်အကူတွေပေးခွင့်ပြုဖို့လူနည်းစုအဖွဲ့တွေကိုအကာအကွယ်ပေးဖို့နဲ့မြန်မာလူထုရဲ့လူအခွင့်အရေးတွေကိုလေးစားဖို့တို့အတွက်လှုပ်ဆောင်ခွင့်ရစေမဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အမှတ်2669ချမှတ်ခဲ့တဲ့အပေါ်ကြိုဆိုကြောင်းဖော်ပြထားပါတယ
်ထို့အတူပါပဲထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံရှိမှာတော့ထောင်ထဲချီတဲ့ထိုင်းရောက်မြန်မာတွေဟာစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒဖော်ထုတ်မှုတွေပြုလုပ်ခဲ့ကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ရပ်ပေါ်မှာအင်ဒိုနီးရှားအနေနဲ့ဂရီကူဝတ်ထားရှိပြီးဆောင်ရွက်မှာဖြစ်ပေမဲ့မြန်မာနိုင်ငံပဋိပက္ခမှာအာဆီယံကိုတစားကန်အဖြစ်အသုံးချခံမှာမဟုတ်ဘူး။တိုးတက်မှုမရှိရင်ပြည့်ပြည့်တသားလှုပ်ဆောင်သွားမယ်လို့ရိုက်တာသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းမြန်မာစစ်ကောင်စီဟာဥပဒေနဲ့မညီသလိုတရားလည်းမဝင်ဘူးလို့ဇန်နဝါရီလ31ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုလိုအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစစ်ကောင်စီရဲ့လှုပ်ရက်တွေကိုဝေဖန်ချုပ်ရှာအရေးယူမှုတွေလှုပ်ဆောင်နေချိန်မှာပဲစစ်ကောင်စီဟာအရေးပေါ်ကာလပြဋ္ဌာန်းချက်ကိုနောက်ထပ်6လတက်တန်းတိုးခဲ့ပါတယ်။2007အခြေခံဥပဒေရဲ့ပုံမှန်425အရတိုးတယ်လို့ဆိုပါတယ်။ဒါ့ပြင်ပုံမှန်425မှာ အရေးပေါ်ကာလကိုတာမန်အခြေအနေမဟုတ်ရင်ဘာလုပ်ရမယ်ဆိုတာဖော်ပြထားတာမပါရှိပါဘူးစစ်ကောင်စီဟာသူတို့ခံကြုပ်ဖြစ်အသုံးချနေတဲ့2007ခြေကံဥပဒေကိုပင်လေးစားခြင်းလိုက်နာခြင်းမရှိတော့ပါဘူး2019ခုရှိုးဖောက်ပြီးအာဏာသိမ်းထားပြီမယ်အာဏာထိန်းတယ်လို့မလိမ့်တပတ်လုပ်ပါတယ်အခုတော့စစ်ကောင်စီဟာ2007ခြေကံဥပဒေအကျတဲနဲ့တူကိုယ်တိုင်ရင်ဆိုင်နေရပါပြီဒါကြောင့်လေ နိုင်ငံရေးလေလာတုံးသက်သူဦးမြအေးကစစ်ကောင်စီကိုယ်တိုင်ကနှစ်ထောင်ရှစ်ထဲမှာပိတ်မိနေပြီလို့အေယာဝတီသတင်းဌာနနဲ့အင်တာဗျူးမှာထောက်ပြပြောဆိုခဲ့တာပါနီကေအေရှားကလည်းစစ်ကောင်စီရဲ့အရေးပေါ်ကာလတက်တန်းတိုးတဲ့လောက်ရကြောင်းမြန်မာနိုင်ငံရေးဟာရှေ့မတိုးနောက်မဆုတ်ဖြစ်နေအောင်မယ်လို့မှတ်ချက်ပေးပါတယ်
ဆရာနာဒိနာနှစ်နှစ်ပြည့်တဲ့အချိန်မှာစစ်ကောင်စီတပ်တွေရဲ့တပ်ဖြတ်ခြင်းခံရသူပေါင်း2948ဦးသေဒဏ်ပေးခံရသူကတရားလေးဆယ်သုံးဦးဖမ်းဆီးခြင်းခံရသူကတသောင်းသုံးထောင်ခုနရာရှစ်ဆယ်ခုနဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရတဲ့
AAPP စီးရင်အရာသိရပါတယ်။ဒါပြင်နှစ်နှစ်အတွင်းမှာတိုက်ပွဲပေါင်း8000ကျော်ဖြစ်ပွားခဲ့ပြီးနေအိမ်ပေါင်း9000ခန့်ထောင်ကျော်မိရှို့ဖျက်ဆီးတာခံခဲ့ရတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေး Institute ISP မြန်မာကဖော်ပြထားပါတယ်။စီးပွားရေးပိုင်းကိုကြည့်ရင်လဲစက်ငွေတန်ဖိုးဟာ 35 ရာခိုင်နှုန်းကနေ 60 ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။မြန်မာလူဦးရေရဲ့ 40 ရာခိုင်နှုန်းဟာဆင်းရဲမွဲတေမှုမြင့်အောက်ကိုရောက်သွားပါတယ်။
CYA တိုးတက်မှုနှုန်းကတော့2023ခုနှစ်စက်တင်ဘာလမှာ300ရာခိုင်နှုန်းအထိတိုးတက်လာနိုင်တယ်လို့ခန့်မှန်းထားပေမဲ့ဒါဟာ2019ခုနှစ်နဲ့နှိုင်းယှဉ်ရင်တော့13ရာခိုင်နှုန်းရောင်းနေနေသေးတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဆိုပါတယ်။လူဦးရေစံကားတက်သမ
ဆရာနာသိမ့်ပြီးနှစ်နှစ်ကြာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေအရရဟာအတော်ဆိုးရွားနေပြီဆိုတာအထူးပြောစရာလိုမယ်မထင်တော့ပါဘူး။ဒုက္ခတွေပြဿနာ၊လူကုန်ကူးမှုပြဿနာ၊မူရစေဝါကုံသွယ်မှုပြဿနာတွေဟာနိုင်ငံတွင်းသာမကတော့ပဲဒေသတွင်းမှသည်နိုင်ငံတကာစီကိုဥတီလိုနေပါပြီ။ဒါကြောင့်လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကမြန်မာနိုင် အဲ့ဒီပုံစံသစ်ဆိုတာကတော့အာဆီယံဘုံသဘောတူညီချက်900အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာအကောင့်ထဲပေါ်စီဖို့စစ်ကောင်စီကိုပြင်းပြင်းထန်ထန်ဒဏ်ခတ်အရေးယူနိုင်ရေးနိုင်ငံတကာမဟာမိတ်အဖွဲ့ဖွဲ့စည်းဆောင်ရွက်ရေးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ပြီးတော့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဆစ်အာနာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းနိုင်ငံအနှံ့လက်နက်ကင်တိုက်ပွဲတွေနဲ့ပြိပကဖြစ်စဉ်တွေရဲ့အခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ဆစ်အာနာသိမ်းမှုအလွန်မြန်မာနိုင်ငံမှာလနကိုင်ပြိပခါတိုက်ပွဲတွေ8100ကျော်ဖြစ်ပွားခဲ့ပါတယ်အဲ့ဒီထဲကတိုက်ပွဲ330ကျော်ကပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေခုနှစ်ဇန်နဝါရီ20အတွင်းမှာဖြစ်ပွားခဲ့တာပါအဲ့ဒီထဲက68ရာခိုင်နှုန်းကျော်ကစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားမှာဖြစ်ပွားခဲ့တာပါအာနာသိမ်းမှုအလွန်တနိုင်ငံလုံးမှာဒီကြောင်းကနေတိုက်ခိုက်ခံရတာအကျဉ်း900ကျော်ရှိခဲ့ပါတယ်။ပြီးခဲ့တဲ့2လခွဲအတွင်းမှာပဲဒီကြောင်းတိုက်ခိုက်ခံရတာတွေအကျဉ်း190ကျော်ဖြစ်ပွားခဲ့ပါတယ်။ဒါဟာအာနာသိမ်းမှုအလွန်ဒီကြောင်းကနေတိုက်ခိုက်တာအားလုံးရဲ့24ရာခိုင်နှုန်းအထိရှိခဲ့တာပနှစ်တာကာလအတွင်းနိုင်ငံတော်ဝန်ကပြည်내နဲ့တိုင်းအားလုံးမှာလက်နက်ကင်ပြိပခတ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်နက်ကင်ပြိပခတ်တိုက်ပွဲတွေအများဆုံးဖြစ်ခဲ့တာကတော့ကရင်ပြည်နယ်မှာပါ။တိုက်ပွဲအားလုံးရဲ့54ရာခိုင်နှုန်းကျော်ဟာကရင်ပြည်နယ်ထဲမှာဖြစ်ခဲ့တာပါ။စကိုင်းတိုင်းမှာတော့တိုက်ပွဲပေါင်း1000ကျော်ဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။ နနစ်တာအတွင်းမှာချင်းပြည်နယ်၊ကယားပြည်နယ်နဲ့စကိုင်းတိုင်းတွေကမြို့နယ်အားလုံးနှီးပါးမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။နိုင်ငံတော်ကမြို့နယ်ပေါင်း190တုံးခုထက်မနည်းမှာလက်နက်ကင်ပြည်ပခတ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ကမြို့နယ်တိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမင်းတပ်မြို့နယ်မှာအများဆုံးဖြစ်ခဲ့ပါတယ်။ကယားပြည်နယ်မှာတော့မက်ဆဲမြို့န 34ခုမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်
ဟာပြူအားနဲ့မူဝါဒလေးလာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ထုတ်လွှင့်မဲ့သတင်းအပတ်စဉ်ကဏ္ဍကတော့ VOA မြန်မာပိုင်းကတောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာကိုစူးစီးပြီးမအေးတန်တာကျော်စူးစီးတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုကြပါခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဒီအစီအစဉ်ကို podcast ကနေနားထောင်ပါတယ်ဆိုရေးလာတဲ့ဦးလာမြင့်ကတော့
မင်္ဂလာပါ POE let law အခြေအနေက podcast တုံးရတာအဆင်ပြေဆုံးပါပဲ download ဆွဲထားပြီးနားထောင်ရတာဆိုတော့မီးမလာတဲ့အချိန်မှအဆင်ပြေပါတယ်တော်တော်များများက unicode ပြောင်းမထတော့စာဖတ်ရတာမှအဆင်မပြေပါဘူးဒီနှစ်ပြက်ကလေးလက်ဆောင်ပေးနေပြီလို့သိရတော့ရနိုင်ရင်လိုချင်ပါတယ်မြန်မာပြည်ရဲ့အကျိုးပြုအတန်နှွင့်ဌာနအဖြစ်ရည်တည်နိုင်ပါစေ
ဟုတ်ကဲ့ပါသူရဲ့လိပ်စာလည်းပို့လာပါတယ်ပြက်ကလေးတွေကတော့ပို့ပြီးသွားပြီဖြစ်ပါတယ်ရှင်အမေဦးလာမြင့်အတွက်ပြက်ကရင်ရှိတဲ့ကျွန်မပို့ပေးပါလို့မှာပေးပါမယ်နော်။ Unicode ပြောင်းတဲ့ကိစ္စကလည်းကျွန်တော်တို့ VOA website တစ်ခုလုံးကြီးရဲ့ဒီ internet ပေါ်မှာရေးတဲ့စက်လုံးပုံတံလက်ခံမှုနဲ့သက်ဆိုင်နေတဲ့အတွက်ကြောင့်လို့ကြန့်ကြာနေတာဖြစ်ပါတယ်ရှင်။ကျွန်တော်တို့လည်းအများဆုံးပြောင်းနိုင်အောင်လို့စူးစမ်းနေပါတယ်နော်။နောက်ထပ်သောရရှင်တယောက်ပေးစာကဏ္ဍကနေစာလေးရေးပါတယ်ဆိုတဲ့သောရရှင်ကတော့ကျွန်တော်စကိုင်းတိုင်းမင်းငယ်မြို့နယ်ကျွန်းတော်ကြီးရွာကပါဖေဖေဦးသန်းဝင်းနဲ့မိမိဒေါ်ညိုကြည်တို့နဲ့အတူဆွေမျိုးတွေအားလုံးတတိယကြောင်ပြောပေးစီလိုပါတယ်။နှစ်တည့်အတွက်မိဘနဲ့ဆွေမျိုးတွေကိုနှုတ်ဆက်လာတာဖြစ်ပါရဲ့နော်။ဒါမဲ့စာရေးလာတာဒီဇင်ဘာလကဖြစ်ပါတယ်ရှင်။သူ့ထက်အရင်ရေးထားတဲ့စာတွေကိုဖော်ပြပေးနေလို့ဒီစာကိုအခုဇန်နဝါရီလကျတော့မှဖော်ပြပေးလိုက်ရပါတယ်နော်။သူကဒီဇင်ဘာအေးအေးဆုံးလာမလို့အဖေနဲ့အမေနွေနွေထွေထွေနေပေးကြပါလို့ပြောချင်ပါတယ်။အဖေကကျန်းမာရေးမကောင်းတော့စိတ်ပူရပါတယ်တဲ့။ကျွန်တော်ကထိုင်းမှာရောက်နေတော့အဝေးကပဲဆူတောင်းပေးနိုင်ပါတယ်။ဖီယိုကိုအမြဲအားပေးနေပါတယ်တဲ့။မင်းကင်းမြို့နယ်ကျွန်းတော်ကြီးရွာကသူ့ရဲ့နာမည်ကိုတော့ဒီသူ့ရဲ့အကောင့်မှာညွန်ဝင်းလို့ရေးထားတဲ့အတွက်ကြောင့်မလို့ကိုညွန်ဝင်းဖြစ်မယ်ထင်ပါတယ်နော်။ရှင်မျိုးတွေအားလုံးကိုနှုတ်ဆက်လာတာဖြစ်ပါတယ်။အရင်တော့ကတော့မြန်မာပြည်ကဘေးစာများအစီအစဉ်မှာသောရရှင်နေဒီကိုချစ်ခင်နှစ်သက်တဲ့သူတွေကိုတေးတောင်းတဲ့အစီအစဉ်လေးတေးလက်ဆောင်ကဏ္ဍလေးရှိရမလို့အဲဒီကနေအဲ့လိုမျိုးတေးတောင်းတဲ့အစီအစဉ်တွေမှာဒီလိုစာလေးတွေရရှိတတ်ပါတယ်နော်။အခုတော့အချိန်အခက်ခဲကြောင့်ကျွန်တော်တို့ဒီသချင်းအစီအစဉ်ကိုလည်းရပ်ထားရတဲ့အတွက်ကြောင့်မလို့အခုလိုမျိုးပဲစာရေးပြီးတော့သူအမှားလွာပါလာတာဖြစ်ပါတယ်။သောရရှင်နေမြန်မာပြည်ကဘေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေစဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအပြားပါရှိပါတယ်နော်။အဲ့ဒီကစာတချို့ကိုလည်းအများအပြားဒီမြန်မာပြည်ကဘေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်။ခိတ္တမလေးရှားကကိုဆိုးမင်းထက်ပါသူကတော့ရဝေးကိုရောက်နေပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့နေစဉ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့အထူးစာနာမိပါတယ်ဆိုပြီးအခုလိုရေးလာပါတယ
် VOA ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကိုအလတ်ချိန်ရောအိတ်ဆက်အနာယူချိန်ပါအစဉ်မြဲနားထောင်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ရောဒေါ်လာဈေးတက်မှုတွေကြောင့်စားဝတ်နေရေးနဲ့စိုက်ပျိုးသီးနှံထုတ်လွှင့်မှုတွေဟာအများဆုံးထိခိုက်လာနေပါတယ်ပြည်ပထွက်ခွာအလုပ်လုပ်ကိုင်လူတွေအတွက်လည်းအရန်ကိုအခက်အခဲရှိနေပါတယ်အခုလိုအခက်အခဲများစွာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်အ စင်ပြေချောမွေ့စင်မဲ့နီလန်ကောင်းတွေအမြန်ရရှိစေချင်ပါတယ်။ပြပမှာနေရပြီမဲ့ကို့မွေးရဇာတိအမိမီမြမပြီကိုအထူးသဖြင့်အေဂျန်သားရဝဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ခြင်းမရောက်ခင်မှာမြင်တွေ့ခြင်းမိပါတယ်။မြမပြီသူပြသားတွေလည်းအခုလိုဒုက္ခဘေးရန်တွေအမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့ခိတမလေးရှားနိုင်ငံကနေရောညပါဆူတောင်းနေပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ VOA 1-2-1-3 တွေလည်းနေကောင်းချမ်းမှာစိတ်နှလုံးရှင်ပြုံးကြပါစေဗျာကျွန်တော်ခိတမလေးရှားဆွန်မင်းထပ်ပါဗျာ
ဒါကတော့မလေးရှားကကိုဆွန်မင်းထက်သူ့ရဲ့အမိမေဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေဒုက္ခပေးရနေတဲ့ကြားကနေပြီးတော့အများဆုံးကင်းဝေးပါစေဆိုပြီးတော့တောင်းဆုပြုပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင်နေသူအရခန်ဆိုတဲ့တော်ရှင်ရေးလာတဲ့စာလေးကိုကျွန်မဝေမျှပေးချင်ပါသေးတယ်။ဘာလို့လဲဆိုတော့အခုတလောဖတ်နေရတဲ့သတင်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဒီထိုင်းနိုင်ငံနဲ့တရားမဝင်တွားရောက်ကြရပြီးတော့မှဂျာမန်လူကုန်ကူးရီရဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာတွေနောက်ပြီးတော့ကိုတွားချင်တဲ့နေရာမရောက်ခင်မှာကားမှောက်ပြီးတော့လူတွေတေချေကြရတဲ့သတင်းတွေကိုမကြာခဏကြားနေရလို့ဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သတင်းတွေလည်းမကြာခဏဆိုလိုတက်လာတတ်တာပါနော်။အခုစာဖော်ပြမဲ့သောရရှင်ကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်မှာသူကတော့လမ်းမှာဘေးမတည်ရမခအဖြတ်ကျော်နိုင်ခဲ့ပြီးတော့ထိုင်းနိုင်ငံကိုရောက်သွားတဲ့သူဖြစ်ပါတယ်နော်။သူကအခုလိုမျိုးသူရင်ဆိုင်နေရတဲ့အခြေအနေကိုအားလုံးသိဖို့ဝေမျှလာပါတယ်။
ကျွန်တော်တို့ထိုင်းနိုင်ငံဘန်ကောက်မှာအလုပ်တစ်ခုရဖို့အရန်ခက်ခဲနေပါတယ်။အလုပ်တစ်ခုရဖို့အတွက်ပွဲစားတွေကိုလူတစ်ဦးကို4,500ပေးရပါတယ်။အားလုံးအလုပ်သမား100ကျော်ပါတယ်ဗျာ။ငွေတွေကိုလိန်ညာယူထားပါတယ်။မနေ့ဖန်တပတ်ကအလုပ်ဝင်ရမယ်ဆိုပြီးတလားကျော်ရှိနေပါပြီ။ကျွန်တော်တို့မှာစားဝတ်နေရေးအခက်ခဲတွေ့နေလို့ VOA ကိုရင်ဖွင့်စာပေးပို့လိုက်ပါတယ်ခင်ဗျာ။
ဒါကတော့ထိုင်းကိုရောက်ရှိနေပြီးတော့မှအလောက်ကင်မရလို့ဒုက္ခရောက်နေပါတယ်ဆိုရရေးလာတဲ့သောရရှင်တယောက်ရဲ့စာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံကိုသွားပြီးတော့ရွှေပြောင်းအလုပ်သမားဖြစ်နေတဲ့အလုပ်လုပ်နေကြတာလဲအရေးအတွက်အဖြစ်အရင်များပြပါတယ်နော်။အဲ့လိုမျိုးသွားရောက်တဲ့နေရာမှာလဲဒီလမ်းမှာကုန်တဲ့ပွဲစားတို့ရဲ့ဒုက္ခပေးငွေညှင်းမှုဒါမှမဟုတ်ရင်လဲလမ်းကထိုင်းအနာပိုင်တို့ရဲ့ဖမ်းဆီးတဲ့ဘေးအန္တရာယ်နောက်ပြီးတော့လမ်းမှာခက်ခဲကြမ်းတမ်းပြီးတော့အသက်ပါဆုံးရှုံးရတဲ့ဒီဖြစ်ရပြီးတော့ဒီသတင်းတွေလဲမကြာခဏဆူဆူလို့တက်လာတတ်ပါတယ်နော်။နောက်ထပ်ဒီလိုမျိုးသူ့လိုမျိုးပဲနောက်ထပ်သောရရှင်တယောက်ကလည်းတစ်ဖက်နိုင်ငံရောက်ရှိနေပါတယ်မြန်မာနိုင်ငံပြောင်းချင်ပါတယ်ဒုက္ခအရန်ရောက်နေလို့အခုညီပေးပါဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်သူကတော့လောနိုင်ငံကိုရောက်ရှိနေတာပ
ါတစ်ဖက်နိုင်ငံမှာဒုက္ခရောက်နေလို့ကူညီပေးဖို့မြစ်တာရက်ခံပါတယ်မြန်မာနိုင်ငံကမိဘစီပြောင်းချင်ပေမဲ့ပြန်စည်းငွေကြေးမတက်နိုင်လို့လူမှုကယ်ဆယ်ရေးအဖွဲ့ကတစ်ဖက်နိုင်ငံမှာဒုက္ခရောက်နေသူတွေကိုပြန်ခေါ်ပေးဖို့မြစ်တာရက်ခံပါတယ်မိဘထံကထွက်လာပြီးလာအိုနိုင်ငံမှာရောက်နေတာပါခင်ဗျာ။ပဲခူးတိုင်းဒေသကြီးရေတာရှည်မြို့နယ်တခွဲကျဲကြီးရွာကပါ
။ဟုတ်ကဲ့ပါဒီသောရရှင်ပြောလို့ပဲကျွန်မဒီလောနိုင်ငံနေဆက်ကိုရောက်တုန်းကမြင်ကွင်းလေးနဲ့တိခဲ့ရတာလေးတွေကိုအမှတ်ရမိပါတယ်ရှင်။အမေရိကန်ပြည်အောင်စုမှာပြီးခဲ့တဲ့နှစ်ရာသီပေါ့နော်မြန်မာနိုင်ငံမှာဆိုရင်တော့ဇူလိုင်လလောက်ဖြစ်မယ်ထင်ပါတယ်။အဲဒီတော့ကကျွန်မအားလဲရဲ့အနေနဲ့ထိုင်းနိုင်ငံကိုရောက်ခဲ့တော့မြန်မာနိုင်ငံနေဆက်ရွှေဒရီကန်ဘက်ဒီထိုင်းနိုင်ငံမှာအချင်းကိုရောက်ရှိခဲ့ပါတယ်။အဲ့မှာဒီမြန်မာရဲ့ထိုင်းရဲ့လောရဲ့နေဆက်ထိုင်းနဲ့မြန်မာနဲ့မြေလေးပဲချပြီးတော့လောဘက်အချင်းမှာဟိထနေတဲ့အဆောက်အုံကြီးတွေတွေ့လို့ဒီကျမတို့ကိုလိုက်ပြီးတော့ပို့တဲ့အဲလန်းညုံကိုမေးကြည့်တော့အဲ့ဒါကက်ဆီနိုလောင်းကစားပွဲရုံတွေဖြစ်တယ်လို့သိရပါတယ်။နောက်ပြီးတော့အဲ့မှာမမဝင်တန်းတွေအများကြီးအလုပ်လုပ်ကြတယ်လို့လည်းသိရပါတယ်။မမဝင်တန်းတွေအနေနဲ့တရုတ်လိုစကားပြောတဲ့ရင်လာကကောင်းကောင်းရပြီးတော့ရိုးရိုးပါမှဘာသာစကားတွေပါရင်မတက်ထားဘူးဆိုရင်တော့ဒီအခြေခံအလုပ်တွေကိုလုပ်လို့ရတယ်လို့သိရပါတယ်။အဲ့ဒီကိုရောက်ဖို့အတွက်လည်းမြန်မာနိုင်ငံတွေကနေပြီးတော့အဲ့မြစ်တစ်ဖက်ကန်းကိုကူဖို့အတွက်ပတ်စံတွေအများကြီးပေးပြီးတော့မှခိုးပြီးတော့တွားရောက်ကြရတာဖြစ်တယ်လို့သိခဲ့ရပါတယ်။ဒါကြောင့်မလို့ခုစာရေးလာတဲ့သောရရှင်အဲ့ဒီအဆောက်အုံကြီးတွေရဲ့တနေရာမှာများအလုပ်လုပ်နေသလားလို့တွေးမိပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဒီ
VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မြန်မာပြည်ကဘေးစာများကဏ္ဍကိုနားဆင်ကြည့်ရှုကြရတာပါ။အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။စကော့တလန်မြောက်ပိုင်းကဗိုက်ကင်းပွဲတော်အင်ကာဂျိုဘော်ကဝဲဝင်မျက်နှာပုံစံစတာတွေကိုနားဆင်ကြည့်ရှုကြရမှာပါ။ဒီလိုကဘာတလွားကထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံစကော့လန်မြောက်ပိုင်းကကျွန်းလေးတစ်ခုမှာဗိုက်ကင်းတွေရဲ့ပွဲတော်တစ်ခုကျင်းပခဲ့ပါတယ်။ဗိုက်ကင်းတွေဟာဥရောပတိုင်းစကန်ဒီနေးဗီးယန်ဒေသမှာ800စုနဲ့700စုအတွင်းလှည့်လည်နေထိုင်ခဲ့ကြတဲ့သူတွေပါ။ကိုဗစ်ကရောဂါကြောင့်နှစ်နှစ်ကြာရပ်နားခဲ့ရတဲ့ဒီပွဲကိုဒီနှစ်2023ခုနှစ်ပြန်ကျင်းပတဲ့အခါမှာတော့အမျိုးသမီးတွေကိုလည်းပါဝင်ဆင်နွှဲခွင့်ပေးခဲ့ပါတယ်။ App Heli R လို့ခေါ်တဲ့ဒီပွဲကိုခရစ်စမတ်ရာသီပြီးဆုံးတဲ့အထိမ်းအမှန်အနေနဲ့ဇန်နဝါရီလနောက်ဆုံးအပတ်ရဲ့အင်္ဂါနေ့မှာကျင်းပတာဖြစ်ပြီးဒီပွဲကိုတော့19ရာစုကတည်းကစတင်ခဲ့တာပါလူရောက်1000လောက်ပါဝင်ကြတဲ့ဒီပွဲမှာပါဝင်သူတွေအနေနဲ့ Viking တွေလိုဝစ်ဆင်ထားကြပြီးမြို့ထဲမှာစီကန်းလှည့်လည်ကြပါတယ်အဲ့ဒီနောက်မှာတော့စီကန်းသားမှာစောက်ထားတဲ့ Viking ပုံစံတူလှေကြီးတစ်စီးကိုမိရှုပ်ပြီးပွဲတော်ကိုအဆုံးသတ်ကြတာပါအမျိုးသမီးတွေကိုပါဝင်ဆင်နွှဲခွင့်ပေးထားပေမဲ့လို့ဒီနေ့မှာအမျိုးသမီးတွေပါဝင်ဆင်နွှဲခဲ့တာမရှိပဲလာမယ့်နှစ်တွေကြာမှာပါဝင်နိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပွဲစီစဉ်တဲ့ကော်မတီကပြောပါတယ်။ဒီပွဲဟာကမ္ဘာလှည့်ခီးသွွားတွေဧည့်သည်တွေကြာမှာရေပန်းစားလူကြိုက်များတဲ့ပွဲတစ်ခုဖြစ်ပြီးဒေသခံတွေကြာမှာလည်းဂုဏ်ယူရတဲ့ရိုးရာပွဲတော်တစ်ခုဖြစ်ပါတယ်ရှင
်။ယိုဂီပန်တင်တန်နဲ့ဝင်းနီဒပူစတဲ့ဝဲဝံနေနဲ့တူတဲ့ဝဲဝံမျက်နှာပုံစံတစ်ခုကိုအင်္ဂါဂျိုဘော်မှာတွေ့ခဲ့ရပါတယ်။ဒီဝဲဝံမျက်နှာပုံစံကိုအမေရိကန်အာဂါသလေးလာစူးစမ်းရေးအေဂျင်စီ NASA ရဲ့အင်္ဂါဂြိုလ်လေးလာရေးဂြိုလ်တုကရိုက်ကူးနိုင်ခဲ့တာပါဒီဂြိုလ်တုမှာအစစ်မြင့် High Rise လို့ခေါ်တဲ့ High Resolution ဓာတ်ပုံတွေရိုက်ကူးနိုင်တဲ့ကင်မရာတပ်ဆင်ထားပြီးတော့အင်္ဂါဂြိုလ်ပတ်လမ်းမှာ2006ခုနှစ်ကလေးကပတ်နေခဲ့တာပါဒီဂြိုလ်တုကနေအင်္ဂါဂြိုလ်ရဲ့မျက်နှာပြင်တွေကိုရိုက်ကူးပြီးကမ္ဘာမြေပေါ်ကိုပြန်ပို့ပေးတာပါဒီဝဲဝံမျက်နှာပုံဟာဥက္ကာခဲကြာရာကနေဖြစ်ပေါ်လာပြီးတော့အကျယ်တမိုင်ခွဲလောက်ရှိပြီးနှာခေါင်းပုံစံတွေနဲ့မျက်လုံးပုံစံတွေကတော့မီးတောင်ချော်ရည်သို့မဟုတ်ရွှွင့်ရည်တွေအပေါ်ကအုပ်သွားတာဖြစ်နိုင်ကြောင်းအရီဇိုနာတက္ကသိုလ်ကသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။အင်္ဂါဂြိုလ်လေးလာရေးဂြိုလ်တု High Rise ကဂြိုလ်ပတ်လမ်းမှာရှိနေတဲ့ဂြိုလ်တု6လုံးနဲ့ကတလုံးဖြစ်ပြီးတော့ဒီဂြိုလ်တုတွေဟာအနာဂတ်အင်္ဂါဂြိုလ်ခရီးစဉ်တွေအတွက်အသေးစိတ်မြေပုံတွေကိုရေးဆွဲရမှာလဲကူညီပေးနေတာပါ။အခုချိန်ထိတော့အင်္ဂါဂြိုလ်မှာ Hollywood ရုပ်ရှင်တွေတဲကလို့မျက်လုံးပြူးပြူးနဲ့အစိမ်းအောင်ဂျိုသားတွေမတွေ့သေးပါဘူးခင်ဗျာ
။ဂျာမနီနိုင်ငံတောင်ပိုင်းကဒီနေ့မြစ်ထဲမှာလူရောက်1000ကျော်လောက်ပြီးချမ်းနေတဲ့ဆောင်းရာသီထဲမှာပဲအလှပြဖောင်တွေနဲ့ရေစင်းကူခဲ့ကြပါတယ်။အပူချိန် 3.5 ဒီဂရီဆဲဆီယက်လောက်ပဲရှိတဲ့အချိန်မှာရေကူးဝစ်စုံတွေအလှပြဝစ်စုံတွေဝစ်ပြီး52ချိန်မြောက်ဆောင်းရာသီရေကူးပွဲတော်ကျင်းပခဲ့တာပါ။အလှပြဖောင်တွေကိုတွင်ပြီးဂျာမနီနိုင်ငံကဒေသခံတွေသာမကပြင်သစ်နဲ့ချက်သမရနိုင်ငံကလူတွေလည်းရေကူးပွဲတော်ကိုဆင်နွှဲကြပါတယ်။ရေကတိတ်မအေးပဲနေလို့ကောင်းယုံရှိပြီးတော့ရေစီးကတော့တန်တဲ့အတွက်ကူးခတ်ရမှာအနည်းငယ်ခက်ခဲတယ်လို့ပါဝင်တဲ့သူတူကပြောပါတယ်။တချို့ဖောင်တွေကနာမည်ကျော်တ The Flintstone ကတ်တုန်ပုံလေးတွေပြသထားတာဖြစ်ပြီးတချို့ပုံလေးတွေကတော့နိုင်ငံရေးသတင်းစကားတွေကိုပြသရေးသားထားပါတယ်။1969ခုနှစ်ကတည်းကစခဲ့တဲ့ဒီပွဲဟာဒီသကံအသက်ငယ်လုံခြုံရေးဝန်ထမ်းတွေလေ့ကျင့်တဲ့လေ့ကျင့်ခန်းအဖြစ်ကနေစခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းပြီးခဲ့တဲ့နှစ်နှစ်တုန်းကခဏရပ်နားခဲ့ရပါတယ်ရှင်။
ပြင်သစ်စပိန်စီးသူတယောက်ဟာကီလိုမီတာ 8,000 လောက်အကွာဝေးရှိတဲ့ပြင်သစ်ကနေအိန္ဒိယကိုစပိန်နှင်းသွားခဲ့ပါတယ်။မြေစီးလွှာပျက်စီးမှုတွေကိုကြိုတင်ကာကွယ်ဖို့တတိပေးတဲ့သတင်းစကားတွေကိုဖြန့်ဖြူးတဲ့အနေနဲ့ Natalie Mass ဟာနိုင်ငံပေါင်း10နိုင်ငံကျော်ကိုဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတောင်ပိုင်းကွန်ပျူတာမြို့ကိုရောက်လာခဲ့တာပါ။ We for Swine လို့နာမည်ပေးထားတဲ့သူ့ရဲ့ခရီးစဉ်ကိုဇွန်လ21ရက်နေ့ကစတင်ခဲ့ပြီးတော့6လကြာမှပြီးဆုံးခဲ့တာပါ။မက်ဆာကိုအင်ဘတန်မြို့မှာရှိတဲ့ကျောင်းတွေကိုသွားရောက်ပြီးရေစီလွှာထိမ့်သိမ်းရေးအတွက်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးမှာပါသူဟာအီတလီ၊တူရကီ၊ဆာဗီးယား၊ခရိုအေးရှား၊ဘူလ်ဂေးရီးယားစတဲ့နိုင်ငံတွေကိုဖြတ်ကျော်ခဲ့ပြီးတဲ့နောက်ကိုအင်ဘတန်မြို့မှာရှိတဲ့အီရှာယောဂစင်တာကိုရောက်လာခဲ့တာပါဒီစင်တာကိုဦးစီးတဲ့ဆာဂူရူယကီဝီဆုဒါကလည်း Safe Swine ဆိုတဲ့ရေစီလွှာကိုစောင့်ရှောက်ကဲတင်ပါလှုပ်ရှားမှုကိုဦးဆောင်နေသူတဦးဖြစ်ပြီးတော့ရည်စည်လွာကျမ်းမာရေးနဲ့ဓာတုနည်းတွေမသုံးဘဲအော်ဂန်နစ်နည်းတွေနဲ့အပင်တွေကိုစိုက်ပျိုးဖို့အသားအစာသုံးမှုလျှော့ချအောင်လှုံ့ဆော်နေသူတူလည်းဖြစ်ပါတယ်။ Catholic Relief Service CRS အဖွဲ့ရဲ့စီးအင်းတွေအရကမ္ဘာမြေပေါ်မှာရှိတဲ့စိုက်ပျိုးမြေ၃ပုံတစ်ပုံဟာထွန်ရဲ့စိုက်ပျိုးမှုတွေ၊လေတွေ၊မိုးရေတွေကြောင့်ရည်လွာတိုက်စားမှုတွေဖြစ်နေပြီးအဆင့်နှိမ့်ကျသွားရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။VOA American တန်ကတနင်္လာနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတော့ဒီမနေ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ
်။ထောင်လိုင်းရဲ့အတွက်ယူရဲလို့တန်မြတ်ရှိတဲ့မိုးပြံဘူပေါင်းကြီးကိုအမေရိကန်ကပြစ်ချလိုက်တဲ့ပုံနိုင်ငံရေးအရသဘောထားကွဲပြားမှုတွေထွက်ပေါ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ဆွေးရတော့အန်ဒီယားကင်းအောင်အတ္တလန္တိတ်သမုဒ္ဒရာပေါ်မှာပြစ်ချခဲ့တာဖြစ်တဲ့အကြောင်းကာဝယ်ပြောဆိုနေတဲ့အချိန်မှပဲအတိုက်ခံရီပပ်ဘလီကန်တွေကတော့အရေးကြီးတဲ့စစ်ဖက်ဆိုင်ရာနေရာတွေပေါ်ကိုဖြတ်တန်းခဲ့တဲ့ဗိုလ်ပေါင်းကြီးကိုလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်လောက်ကလေးကပြစ်ချတင်တယ်ဆိုပြီးပြောဆိုနေကြတာပါဖေဖော်ဝါရီ24ရက်နေ့ကျူးကျော်စစ်ဆားခဲ့တဲ့နှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်ပြီးရုရှားကအပြင်းအထန်ထိုးစစ်ဆင်နိုင်ရရှိတဲ့အတွက်ပြင်ဆင်ထားတဲ့အကြောင်းယူကရိန်းကပြောလိုက်ပါတယ်စီးရီးယားအသင့်ဖြစ်မနေပေမဲ့ရုရှားကထိမ့်မတ်နေဖြစ်တဲ့တက်ခတ်မှုတွေလှုပ်လာနိုင်တယ်လို့ယူကရိန်းကာဝေးဝန်ကြီးအလက်ဆိုရက်စနီကော့ဖ်ကတင်းငွေနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒီချိန်ထဲမှာပဲယူကရိန်းပေါ်ကျူးကျော်မှုအတွက်ဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂ EU ကရုရှားနိုင်ငံထုတ်ဒီဇယ်စီနဲ့တခြားရေနံထွက်ပစ္စည်းတွေတင်သွင်းခွင့်ကိုတင်းငွေနဲ့ကစတားမြစ်လိုက်ပါတယ်ရုရှားပေါ်စွန့်ရင်တွေအားထားနေရတာကိုလျှော့ချဖို့နဲ့ရုပ်ကျွင်းလောင်စာထုတ်လုပ်မှုကနေရနေတဲ့ဝင်ငွေတွေကိုဖျက်တောက်ဖို့ရည်ရွယ်ပြီးဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကတားမြစ်ချက်ထုတ်ပြန်လိုက်တာဖြစ်ပါတယ် EU နိုင်ငံနဲ့ကစူရဆန့်ကျင်ဆန္ဒပြပွဲတွေမှာထောင်တောင်းချီဖက်စီထိမ့်သိမ်းခံထားသူတွေကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြည်ထောင်ရှော့ပေါ်ခွင့်ပေးဖို့နိုင်ငံအုပ်ချုပ်အယာတိုလာအလီခါမင်နီကတင်းငွေနေနေမှာညွှန်ကြားလိုက်တယ်လို့သတင်းတွေထွက်ပေါ်လာပါတယ်။ UN နိုင်ငံရဲ့1989ခုနှစ်အစ္စလာမစ်တော်လှန်ရေးနှစ်ပတ်လည်နေ့မတိုင်ခင်နှစ်စဉ်အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အမြင့်ဆုံးအာဏာပိုင်ကထုတ်ပြန်လိုက်တဲ့အမိန့်ကြောင့်ဆန္ဒပြပွဲနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူထောင်ပေါင်းချီရှိနေတယ်ဆိုတော့အာနာဘန်နီကဝန်ခံလိုက်တဲ့သဘောလည်းဖြစ်နေပါဗျ
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးတာပါ။ VOA ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေဖြစ်နေတဲ့သတင်းတွေကိုပေးပို့လို့ရဆိုရင် email လိပ်စာက burmesbarmis@voanews ဖြစ်ပါတယ်။ဒီမနေ့အတွဲအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်နဲ့ဇူဘဲအတာရတုဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအမြန်ဆုံးရရှိပါစေကြောင်းဆုမွန်ကောင်းတောင်းလိုက်ပါတယ်။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်ကခင်မောင်ဆုံးမပါခင်ဗျာ။
This program has come to you from the Voice of America, Washington.